အိန္ဒိယနိုင်ငံသားရေးဝန်ကြီး S. Jayashankar ဟာလည်းပဲထိုင်းနိုင်ငံသားရေးဝန်ကြီး Don Pramod Winain နဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတင်းလာနေကတင်းငွေနေကဆွေးနွေးကြပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂအထူးညီလာခံလာတက်ရင်တွေ့ဆုံခဲ့ကြပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြားအိန္ဒိယနိုင်ငံတခုဖြစ်တဲ့ထိုင်းနဲ့မြန်မာအရေးကိုဆွေးနွေးရတာဟာအင်မတန်ကောင်းမွန်လာတဲ့အာဆီယံရဲ့ဥဆောင်ဥရဲ့ပြုမှုကိုထောက်ခံတယ်လို့လည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးရဲ့ Twitter မှာဖော်ပြထားကြောင်း The Times of India သတင်းစာကကရေးသားထားပါတယ်။မြန်မာနိုင်ငံရန်ကုန်မြို့မှာဗုဒ္ဓဘာသာဖုံးတော်ကြီးတချို့စစ်ကောင်စီကိုစနေနေ့ကစင်ကျင်ဆန္ဒပြခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုတွစ်ဆုံခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီဟာလူပေါင်း1100ကျော်ကိုစက်ဖြတ် 8000 ကျော်ကိုဖမ်းဆီးပြီးကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တယ်လို့လည်းဒေသတွင်းသတင်းတွေကိုကိုးကားဖော်ပြထားပါတယ်သို့ပေမဲ့ကုလသမဂ္ဂအနေနဲ့ဒါတွေကိုမှတ်တမ်းတင်နေယူကလွယ်ပြီးဘာမှအထူးထည်ရောမလုပ်ဘူးတရုတ်အိန္ဒိယဂျပန်စတဲ့အာရှအင်အားကြီးနိုင်ငံတွေကအနာသိန်းစစ်ကောင်စီဘော်ဒဏ်ခတ်အရေးယူမဲ့ကိစ္စကိုဆန့်ကျင်ကြပေမဲ့အနောက်နိုင်ငံတွေကတော့ဒဏ်ခတ်လိုကြတယ်လို့လည်းရည်သားထားပါတယ်ကုလသမဂ္ဂကတော့မြန်မာနိုင်ငံစစ်ကောင်စီကိုယ်စားလှယ်ကိုလက်မခံပဲကိုယ်စားလှယ်ရွေးချယ်ရေးကော်မတီကဒီကိစ္စကိုအဆုံးဖြတ်ပြီးမဲ့အရေးချွေးဆိုင်လိုက်ပါတယ်။လက်ရှိမှာတော့ကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအခိုက်အတန့်အဖြစ်လက်ခံထားတာဖြစ်ပါတယ်။